အီရန်နိုင်ငံသမ္မတရွေးကောက်ပွဲမဲရလတ်တွေကိုစတင်ရေးတွက်နေပြီးစနေနေ့ကျမှမဲရလတ်တွေသိရနိုင်လိမ့်မယ်လို့အစိုးရရုပ်သံကကြေညာထားပါတယ်။တောက်ချာနေကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာမဲလာပေးသူတွေများလွန်တဲ့အတွက်မဲပေးတဲ့အချိန်ကိုနှစ်ချိန်တိုးခဲ့ရပါတယ်။မဲယုံတွေကိုညနေ6နာရီမှာပိတ်ဖို့မူလကစီစဉ်ထားပေမဲ့ည7နာရီအထိပထမတိုးခဲ့တာတော့မဲပေးဖို့တန်းစီစောင့်နေသူတွေကြောင့်ည10နာရီအထိနောက်ထပ်2နာရီထပ်တိုးခဲ့ရတာပါ။မဲပေးပိုင်ခွင့်ရှိသူ56တန်းအတွဲနိုင်ငံတော်ဝန်မှမဲယုံပေါင်း6တောင်းကျော်ဖွင့်ပေးခဲ့ရပါတယ်။တမရလောင်းစုစုပေါင်း4ယောက်ပြိုင်ဆိုင်ခဲ့ကြပြီးမဲ့လက်ရှိတမရအလယ်အလတ်ဝါဒီဟာဆန်ရိုဟာနီနဲ့ Conservative ဝါဒီသဘောထားပြင်းထန်တဲ့ Ibrahim Raisi တို့ကြားအကျိတ်နယ်ဖြစ်မဲ့ရွေးကောက်ပွဲအဖြစ်နဲ့လေ့လာသူတွေကတုံ့သက်ကြပါတယ်။မဲပေးပြီးချိန်ထွက်ပေါ်ခဲ့တဲ့စစ်တမ်းတချို့အရတမရရိုဟာနီအခြေအနေကောင်းမွန်နေပါတယ်။အီရန်အပေါ်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတချို့ပြေလျော့စေခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တဲ့တမရရိုဟာနီအပေါ်ထောက်ခံသူအများအပြားလာရောက်မဲပေးခဲ့ကြပါတယ်။ရှေးယိုးဆွဲအမြင်ရှိသူတွေကတော့အနောက်နိုင်ငံတွေနဲ့သဘောတူစာချုပ်ချုပ်ဆိုခဲ့တဲ့အတွက်ရောနိုင်ငံရဲ့စီးပွားရေးကင်တွယ်ပုံနဲ့ပတ်သက်လို့ပါမစ္စတာရိုဟာနီကိုဝေဖန်ထိုးနှက်ခဲ့ကြပါတယ်။နျူကလ িয়ার သဘောတူစာချုပ်ချုပ်ခဲ့ပေမဲ့နိုင်ငံရဲ့ဗန်လုံငန်းနဲ့ငွေကြေးလုပ်ငန်းတွေအပေါ်ပိတ်ဆို့တန်ခတ်မှုတွေရှိနေစေဖြစ်တာကိုထောက်ပြပြီးတမရလောင်းအီဘရာဟင်ရိုင်းစီကအပြစ်တင်ခဲ့ပါတယ်။အခုရွေးကောက်ပွဲမှာဘယ်တမရလောင်းကမှမဲ90ရာခိုင်နှုန်းကျော်မရဟုဆိုရင်မဲအများဆုံးရတဲ့နှစ်ယောက်ကရှေ့တစ်ပတ်မှာဒုတိယအကြော်ရွေးကောက်ပွဲဝင်ကြရမှာဖြစ်ပါတယ်ရှင်။